Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းကနေ2015ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓဘူးနေ့ညနေပိုင်းအတန်လွင့်စီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းโดမီတာ16.25တို့ကနေဓာတ်ရိုက်အတန်လွင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါရွှေပြောင်းဒုက္ခတဲ့36,000တို့ကိုခွဲဝေလက်ခံကြဖို့ဥရောပအဖွဲ့ဝင်နိုင်ငံတွေကိုဥရောပသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ်အမေရိကန်နဲ့အီရန်ကြားမှာနျူကလ িয়ার အရေးကလွဲလို့တခြားကိစ္စဆွေးနွေးစရာအကြောင်းမရှိဘူးလို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုလိုက်ပါတယ်မြန်မာပြည်မှာတော့ရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအဖြစ်အပျက်စားချုပ်လက်မှတ်ရေးထိုးကြဖို့တရင်သာလက်နက်ကိုင်အဖွဲ့တွေကိုသမရဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့ဒီကနေ့နေပြည်တော်မှာစတင်လိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့သမရဦးသိန်းစိန်တို့ကြားအပြစ်ခတ်ရက်စဲရေးစာချုပ်ဆွေးနွေးနေတာဘလို့ရလက်တည်ရှိနေပါသလဲဆိုတော့သတင်းကိုနားဆင်ရဖို့ရှိသလိုဒီလိုငြိမ်းချမ်းရေးဆွေးနွေးနေချိန်မှာပဲတိုင်းရင်းဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာဘာကြောင့်ပါလဲ
တိုက်ပွဲဖြစ်တဲ့အကြောင်းရင်းကတော့ဒီကရီလာစံပယ်လီစာမတီးရဲ့ဆွေးရတဲ့အတိုင်းအားထုတ်မှန်ပူချေထားတဲ့ရဲ့လက်ရည်
တအောင်းပလောင်ဖွဲကဘူကြီးတားအိုက်ကျော်ပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပိုင်းမှာလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူ့ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုမတရားအသိအကျညာခံထားရတဲ့အဖွဲ့အစည်းတွေနဲ့မပတ်သက်ဖို့အထူးသတိပေးတာမြင့်ချက်ထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်နဲ့ကိုရနိုင်တို့ကတင်ပြပေးမှာပါရှင်
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂရိ၊အီတလီနဲ့ဟန်ဂရီနိုင်ငံတို့အနေနဲ့ရွှေပြောင်းဒုက္ခသည်အရေးမနိုင်မနှင်းဖြစ်နေတာကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်36,000တို့ကိုခွဲဝေလက်ခံကြဖို့ဥရောပသမဂ္ဂအကြီးအကဲဂျင်းကလော့ဂျန်ကာကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်အရေးကိုစီးစီးလုံးလုံးနဲ့ရင်ဆိုင်ဖြေရှင်းကြဖို့မစ္စတာဂျန်ကာကဒီကနေ့ဗုဒ္ဓဟူးနေ့ဥရောပပါလီမန်မှာမင်ကွန်းပြောစီမှာထည့်သွင်းပြောဆိုခဲ့တာပါ။ဥရောပသမဂ္ဂအဖွဲ့ဝင်22နိုင်ငံတို့အနေနဲ့အရေးပေါ်ခိုလုံနိုင်တဲ့နေရာတွေကိုဥပဒေနဲ့ညီချမ်းချခြင်းမရှိဘဲဆောင်ရွက်ပေးရမယ်လို့လည်းသူကပြောပါတယ်ကျွန်တော်တို့ဥရောပသားတွေအနေနဲ့ဒုက္ခတဲ့အဖြစ်ဘာကြောင့်ခလုံးခွင့်ပေးရတယ်လဲဆိုတာနဲ့နိုင်ငံရေးခလုံးခွင့်မူလအခွင့်အရေးတို့ဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘယ်တော့မှမေ့ပျောက်ပြင်မှာမဟုတ်ဘူးလို့လည်းဥရောပသမဂ္ဂအကြီးအကဲကပြောခဲ့ပါတယ်။ဥရောပပြည်ထောင်ရေးဝန်ကြီးတွေအနေနဲ့နောက်သတင်းပတ်ထဲချင်းပမဲ့ဥရောပသမဂ္ဂပြည်ထောင်ရေးဝန်ကြီးတွေရဲ့ညီလာခံမှာဒုက္ခတဲ့ပြည်လဲနေရာချထားရေးအစီအစဉ်ကိုတင်သွင်းချဖို့ကိုလည်းတဆက်တည်းမှာပဲတိုက်တွန်းခဲ့ပါတယ်။ရွှေပြောင်းဒုက္ခတဲ့တွေနိုင်ငံရေးခလုံးခွင့်လျှောက်ထားစဉ်ကာလအတွင်းအလုံးလောက်ကိုင်းခွင့်ပေးမယ်လို့မျှော်လင့်ထားတဲ့အကြောင်းလဲမစ္စတာကာကပြောဆိုခဲ့ပါတယ်ဒုက္ခတဲ့အရေးလိုမျိုးနောက်ပိုင်းကာလတွေမှာရင်ဆိုင်ရနိုင်တဲ့အခြေအနေတွေအတွက်အရေးပေါ်ရန်ပုံငွေတရက်ထူထောင်ဖို့ကိုလည်းမျှော်လင့်တဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုပြီးဝင်ရောက်ရွေးခံဖို့ကြိုးစားနေတဲ့ Hillary Clinton ကသူနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကိုပိုင် email စာပါကိုအသုံးပြုခဲ့တာဟာအမှားဖြစ်တယ်လို့ပြောလိုက်ပါတယ်။သူမအနေနဲ့ email လိပ်စာနှစ်ခုကိုအသုံးပြုခဲ့တဲ့အကြောင်းတစ်ခုကိုကိုယ်ရေးကိုယ်တာကိစ္စအတွက်ထားပြီးတစ်ခုကိုတော့နိုင်ငံသားရေးဝန်ကြီးဌာနအလုပ်အတွက်အသုံးပြုခဲ့တဲ့လို့ Miss Clinton ကအင်္ဂါနေ့ညကသူမရဲ့ Facebook စာမျက်နှာကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီကိစ္စအပေါ်သူမအနေနဲ့တောင်းပန်ပြီးအပြည့်အဝတာဝန်ကြောင်းဒါပေမဲ့သူမရဲ့ကိုယ်ပိုင် email အသုံးပြုတာဟာယူသားစွာအသုံးပြုခဲ့တာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးဌာနစီးမင်းတွေအရာလည်းခွင့်ပြုထားတယ်လို့ပြောပါတယ်။ဒီကိစ္စကခက်ခဲရှုပ်ထွေးတယ်ဆိုတာသူတိကျအောင်အစောပိုင်းကမေးခဲ့တဲ့မေးခွန်းတွေကိုဖြေတဲ့နေရာမှာလည်းပို့ပြီးကောင်းဖြေခဲ့တဲ့လို့သူမကပြောပါတယ် ABC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းမှာသူမကတိုက်ရိုက်တောင်းပန်လိုက်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီလိုတောင်းပန်တာဟာလွန်ခဲ့တဲ့9ရက်တာကာလအတွင်းသူ့ရဲ့ယက်တီချက်ကနေပြောင်းလာတာကိုပြပါတယ်သူအပေါ်သဘောထားကိုပြတဲ့လူလူစစ်တမ်းရလဒ်ဒီဟာတိတ်မကောင်းလာသလိုသူ့အတွက်မဲဆွယ်စီယုံရေးလုပ်နေသူတွေကြားမှာစိုးရင်ချက်တွေရှိလာပြီးတဲ့နောက် Mrs. Clinton ကအခုလိုပြောလိုက်တာဖြစ်ပါတယ်တင်းလာနေတုန်းက AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင်သူ့အနေနဲ့ပုဂ္ဂလိက email server အသုံးပြုခဲ့တဲ့ကိစ္စဟာတောင်းပန်စရာမလိုဘူးလို့လည်းပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားအနာဂတ်ဆွေးနွေးမှုတွေဟာကမ္ဘာအင်အားကြီးနိုင်ငံတို့နဲ့ရရှိထားတဲ့နျူကလ িয়ার အရေးသဘောတူညီချက်နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေသာဖြစ်ပြီးတခြားကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးမှာမဟုတ်ဘူးလို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရနဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေကိုသာအတည်ပြုထားပြီးတခြားနယ်ပယ် ယ်တွေမှာတော့ဆေးဆက်ဆွေးနွေးမှုမရှိသလိုဆွေးနွေးဖို့ကိုလည်းခွင့်ပြုမှာမဟုတ်ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲသူ့ရဲ့အင်တာနက်စာမျက်နှာမှာကြေညာချက်ကိုတင်ခဲ့တာဖြစ်ပါတယ်။တခြားကိစ္စတွေအပေါ်အမေရိကန်တို့နဲ့ဆေးဆက်ညှိနှိုင်းရင်အမေရိကန်တို့အီရန်အပေါ်ဩဇာလွှမ်းမိုးဖို့နောက်အမေရိကန်တို့ဖြစ်ချင်တဲ့ဆန္ဒအတိုင်းလိုက်လျောလှုံ့ဆော်ပေးဖို့အခွင့်အရေးပေးတယ်လို့ဖြစ်သွားနိုင်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ရဲ့အပြောကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာနဲ့ဆိုင်ရင်သဘောထားပြော့ပြောင်းတယ်လို့ရှုမြင်ခံရတဲ့အီရန်သမ္မတဟာဆန်ရိုဟာနီကမနေ့အင်္ဂါနေ့တုန်းကစီးရီးယားပြည်တွင်းစစ်အရေးဖြေရှင်းနိုင်ဖို့အမေရိကန်နဲ့ဆွေးနွေးဖို့အီရန်ဘက်ကအဆင့်သင့်ရှိတယ်လို့ပြောဆိုခဲ့တာပါ။ဒီလိုပြောဆိုပြီးနောက်တနေ့ဒီကနေ့မှာပဲအီရန်ဘာသာရေးခေါင်းဆောင်အယာတိုလာကအမေရိကန်တို့နဲ့နျူကလ িয়ার အရေးကလွဲလို့ဆွေးနွေးစရာမရှိဘူးလို့ပြောဆိုလိုက်တာကမနေ့တုန်းကအီရန်သမ္မတပြောကြားခဲ့တာကိုတုံ့ပြန်တာလို့လည်းရှုမြင်နေကြပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကစီးပွားရေးလုပ်ငန်းတွေအပေါ်ကောက်နေတဲ့လုပ်ငန်းခွန်နှုန်းတွေလျှော့ချမယ်လို့ကတိပေးလိုက်ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ကတော့ဂျပန်နိုင်ငံရဲ့အစုရှယ်ယာဈေးကွက်ဟာ9နှစ်နီးပါးအတွင်းအများဆုံးတက်လာခဲ့ပါတယ်။ဂျပန်နိုင်ငံရဲ့ Nikkei အညွှန်းကိန်းဟာဗုဒ္ဓဟူးနေ့ကဈေးကွက်ပိတ်ချိန်မှာ 9.8 ရာခိုင်နှုန်းတက်ခဲ့ပါတယ်။ဒါဟာ2008အောက်တိုဘာလကစတင်ပြီးတရက်ထဲမှာအမြင့်ဆုံးတက်တာလည်းဖြစ်ပါတယ်။ဒါပြင်အာရှဒေသကအစုရှယ်ယာဈေးတွေလည်းတက်လာခဲ့ပါတယ်။ဟောင်ကောင်ရဲ့ Hang Seng အစုရှယ်ယာတွေ4ရာခိုင်နှုန်းတက်လာသလိုတောင်ကိုရီးယားရဲ့ KOSPI အစုရှယ်ယာဈေးကွက်လည်း 2.8 ရာခိုင်နှုန်းနဲ့ Shanghai Composite Inအညွန်ကိန်းကလည်း 2.3 ရာခိုင်နှုန်းတက်လာခဲ့ပါတယ်။ဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းကွန်နှုန်းတွေကိုရှင်းနစ်မှလျှော့ချသွားမယ်ဆိုတော့ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ကြေညာချက်ဟာယင်းနီးမြုံနံသူတွေအတွက်တော့အားတက်စရာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့လုပ်ငန်းကွန်နှုန်းဟာကမ္ဘာအမြင့်ဆုံးနိုင်ငံတွေကတစ်ခုလည်းဖြစ်ပါတယ်။အင်္ဂါနေ့တုန်းကတော့ Wall Street အစုရှယ်ယာဈေးတွေအခုနှစ်အတွင်းဒုတိယအများဆုံးတက်လာခဲ့ပြီးနောက်ပိုင်းအာရှအစုရှယ်ယာဈေးတွေလည်းတက်လာခဲ့တာပါ။ကမ္ဘာစီးပွားရေးမှာဒုတိယအင်အားကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးနှေးကွေးလာမှုအပေါ်စိုးရိမ်မှုတွေတိုးလာနေတဲ့အတွက်ပြီးခဲ့တဲ့လတွေအတွင်းမှာတော့ကမ္ဘာအစုရှယ်ယာဈေးကွက်ဟာအတော်လေးကိုလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်ခင်ဗျာ
VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညနေခင်းအတွက်မြန်မာနဲ့ဒေသတွင်သတင်းတွေဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်မြန်မာနိုင်ငံမှာနိုဝင်ဘာလကျရင်ကျင်းပမဲ့ရွေးကောက်ပွဲတွေမတိုင်ခင်တနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးဆန္ဒသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့သမရဦးသိန်းစိန်ကတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်
။ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာငြိမ်းချမ်းရေးမရရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာကိုအလေးနဲ့ထားပြီးပြောကြားလိုပါတယ်။ဒါကြောင့်တနိုင်ငံလုံးငြိမ်းချမ်းရေးကိုကောင်းမွန်မှန်ကန်တဲ့ဆန္ဒနဲ့ဝိုင်းဝန်းဆွေးနွေးကြဖို့ကျွန်တော်အနေနဲ့ဖိတ်ခေါ်ပါတယ်။အခုစတင်မလာမကုန်ပြီမှာလမ်းမရေးထိုးနိုင်ဖို့အတွက်ဒီကနေ့အစည်းအဝေးမှာပဲကျွန်တော်တို့အားလုံးညှိနှိုင်းနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါမယ
်။နေပြည်တော်မှာဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲအတွင်းသမရဦးသိန်းစင်ကပြောဆိုသွားတာဖြစ်ပြီးဒါအပြင်ရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုစတင်ပြီးတဲ့နောက်အများပြည်သူရှေ့သမရဦးသိန်းစင်ပထမဆုံးစကားပြောတာဖြစ်ပါတယ်။နှစ်နှစ်နီးပါးကြာနေပြီဖြစ်တဲ့အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ဆိုင်ရာဆွေးနွေးပွဲဒီမှာပါဝင်နေကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တရားစင်ကျော်တဲ့ကငါးဘွယ်ရဲ့ကိုယ်စားလှယ်တို့နဲ့သမရဦးသိန်းစင်တွေ့ဆုံနေတာလည်းဖြစ်ပါတယ်။အခုလိုတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့နေပြည်တော်မှာဆွေးနွေးနေကြချိန်မှာပဲတောင်ပလောင်တပ်ဖွဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တို့နဲ့အစိုးရစစ်တပ်ကြားရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနမဲချောအေရဝန်နဖျားမှာဘုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားသူကတိုက်ခိုက်မှုမှာသူပါဝင်ပတ်သက်တာနဲ့ပတ်သက်ပြီးတော့နောက်ထပ်အသေးစိတ်တွေထပ်ပြောခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။တန်တရားနဲ့အဖမ်းခံထားသူယူဆူဖူမရိုင်လီကဘုံပါတဲ့ကျောပိုးအိတ်ကိုတခြားလူတယောက်လက်ထဲလွှဲပေးခဲ့တယ်ဆိုတာဝန်ခံထားပါတယ်။အဲဒီနောက်လူဟာပေါက်ကွဲမှုမဖြစ်ခင်လေးဒီမှာတင်နဖျားရှိတဲ့နေရာကနေထွက်သွားသူလို့ယူဆထားပါတယ်။ဩဂတ်လ19ရက်နေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုမှာသူပါဝင်ပတ်သက်ပုံကိုလူမြင်ကွင်းရှိမှာမရိုင်လီကဒီကနေ့ပြန်ပြီးတရုတ်ဖော်ပြဖို့ရဲကအစီအစဉ်ပြီးတဲ့နောက်မှာအဲ့လိုပြောလိုက်တာပါ။အ အဲ့ဒီပေါက်ကွဲမှုကြောင့်လူ20ကျော်တိဆုံးခဲ့ပါတယ်။သပင်းဆုပ်ဖွားခနာကူအချိုးစားခတ်သွဲသွဲနဲ့အဝါရုံရှိအင်ကြီးဝတ်ထားတဲ့လူငယ်တဦးဟာနတ်ဖျားနာမှာကြောပေါ်ကြီးတလုံးကိုချပြီးပေါက်ကွဲမှုမဖြစ်ခင်လေးမှာတင်အေးအေးဆေးဆေးထွက်သွားတာကိုလုံခြုံရေးကင်မရာတွေကရိုက်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ဘုံကိုအလွဲပြောင်းလုပ်ပြီးတဲ့နောက်တန်တရာရှိထားသူလူနှဦးဟာလမ်းခွဲသွားခဲ့ကြတယ်လို့ရဲကပြောပါတယ်။ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးအဒမ်ကာရာဒက်ဆိုတဲ့နိုင်ငံသားတဦးကိုလည်းဖမ်းထားပါတယ်။ဒါမဲ့လည်းဘုံပေါက်ကွဲမှုမှာသူတို့နှစ်ဦးပဲနေရာကနေပါတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဘုံလုတဲ့ပစ္စည်းတွေကိုတင်စီရမိတဲ့ဘန်ကောက်မြို့လူနေတိုက်ခန်းတစ်ခုမှာမရာလီရဲ့ DNA အထောက်အထားတွေကိုတွေ့ရတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ။
လာမယ့်တောက်ချာနေ့စက်တင်ဘာလ17ရက်နေ့မှာကျင်းပမယ့်စင်ကာပူရွေးကောက်ပွဲမှာတော့လက်ရှိအာဏာရ PAP People's Action Party အနေနဲ့ပထမဆုံးမဲပေးကြမယ့်လူငယ်မဲဆန္ဒရှင်တွေအရေးနဲ့ရင်ဆိုင်ကြရဖို့ရှိပါတယ်။စင်ကာပူလူငယ်အများစုကတော့PAP ပါတီခေါင်းဆောင်တဲ့စင်ကာပူအစိုးရရဲ့လှုပ်ဆောင်ချက်တွေကိုတာမန်အဖြစ်ချိန်ပြကြပေမဲ့လို့လူကြီးတွေလောက်တော့မကြိုက်ကြပါဘူး။လူငယ်မဲဆန္ဒရှင်တွေကလူမှုသဲယူပို့ဆောင်ရေးလူဦးရေဆိုင်ရာစီမံခန့်ခွဲမှုနဲ့အရက်ဖက်လွတ်လပ်ခွင့်တွေအပေါ်မှာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအားရချိန်ပြမှုမရှိဘူးလို့စင်ကာပူအခြေစိုက် Black Box Research ရဲ့သုတေသနစစ်တမ်းကဖော်ပြပါတယ်။အနာရပီပီပါတီရဲ့ဆောင်ရွက်ချက်တွေကြောင့်နိုင်ငံစည်းဝါးရေးတိုးတက်မှုကိုလူငယ်မျိုးဆက်သစ်တို့အသိမှပြုပေမဲ့နေရေးထိုင်ရေးကုန်ကျစရိတ်ကြီးမြင့်လာမှုနဲ့နိုင်ငံသားသားအလုပ်သမားတွေနိုင်ငံတွင်းမှာအလုပ်လုပ်ကိုင်နေကြတဲ့အပေါ်မှာလည်းစိတ်နှောက်ရှက်ဖြစ်နေကြတာဖြစ်ပါလိမ့်ရှင်
နမေဂျောဂီတာပညာရှင်ဘွန်ဂျိုဗီရဲ့တရုတ်နိုင်ငံပထမဆုံးဖျော်ဖြေပွဲအစီအစဉ်ကိုတရုတ်အစိုးရကပယ်ဖျက်လိုက်ပါတယ်။ဘွန်ဂျိုဗီဟာအရင်ကတိဘက်ဖုန်းတော်ကြီးဒလိုင်လာမားကိုထောက်ခံခဲ့ဘူးတယ်ဆိုပြီးတော့တာဝန်ရှိသူတွေကမြင်တာကြောင့်ဖြစ်မယ်လို့သတင်းမီဒီယာတချို့ကပြောပါတယ်။ဘေကျင်းနဲ့ရှန်ဟဲမြို့တွေမှာနောက်သတင်းပတ်ကြရင်လှုပ်ဖို့စီစဉ်ထားတဲ့ဘွန်ဂျိုဗီဂီတာပွဲကိုအကြောင်းအချက်တချို့ကြောင့်ပယ်ဖျက်လိုက်တယ်လို့ပွဲကိုစီစဉ်သူ AG ကုမ္ပဏီကဝေဘိုတရုတ်လူမှုကွန်ရက်မီဒီယာမှာတင်ထားတဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမတ်တိန်ဂီထိုင်းနဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုချိန်ကနေစပြီးတော့သောတာရှင်တွေအတွက်ဗုဒ္ဓဘုရားညက်နေခြင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးငိမ့်ညက်ရေးလက်မှတ်ရေးထိုးဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သမရတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးနေကြတဲ့သတင်းကိုနားဆင်ရမှာပါ။ဒီကနေ့နေပြည်တော်မှာရောက်ရှိနေတဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့သမရတို့ဆွေးနွေးကြတာမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလာမယ့်လကုန်ဒါမှမဟုတ်အောက်တိုဘာလဇန်မာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့ခန့်မှန်းမှုတွေရှိပေမဲ့တိတိကျကျရလဒ်ကတော့ထွက်မလာသေးပါဘူး။နေပြည်တော်ကအစည်းအဝေးအကြောင်းသတင်းရယူဖို့ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုမိုးစော်ကိုကိုအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်။
ဒီထဲမှာတော့နှစ်ဖက်နှစ်အပြန်လာညှိနှိုင်းကြတာပေါ့ဗျ။ညှိနှိုင်းတော့ကျွန်တော်တို့ဒီတိုင်းသားခေါင်းဆောင်တွေဘက်ကတော့သူတို့ဒီ SG အဖွဲ့တွေမှာပါဝင်တဲ့အဖွဲ့18ဖွဲ့ပေါ့လေ။အားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့မူကိုပဲဆက်လက်ဆွေးကိုင်ပြီးတော့ဆွေးနွေးပါတယ်။နောက်အစိုးရဘက်ကလည်းကျွန်တော်တို့ဒီအစိုးရနဲ့ပထမအပြစ်ခတ်ရက်စဲပြီးသားပေါ့လေ။နှစ်ဖက်ဒီပြည်တော်စုစစ်ဒီနေ့အစမှာအပြစ်ခတ်ရက်စဲထားတဲ့17ဖွဲ့ကိုပဲပါဝင်လက်မှတ်ရေးထိုးရေးကိုပဲသူတို့ကတင်ပြရလို့ဒါသိရပါတယ
်ဗျအပြစ်ကရစဲရေးအတွက်ဖိတ်ခေါ်တဲ့အထက်ထဲမှာတချို့တိုင်းသားအဖွဲ့တွေကိုကန့်နှုတ်လို့အဖွဲ့တွေမပါဘူးပေါ့လေဆိုတော့အဲ့လိုအဖွဲ့တွေအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားခြင်းမရှိဘူးဆိုတဲ့အခါကျတော့ဒါနဲ့ပတ်သက်ပြီးတော့အခြေအနေအလားအလာဘယ်လိုရှိလဲခင်ဗ
ျဟုတ်အခုကတော့ကျွန်တော် LDU လို့ခေါ်တဲ့လာဟုဒီမိုကရက်တစ်သမဂ္ဂအဖွဲ့အစည်းနောက် WNO လို့ခေါ်တဲ့ဝအမျိုးသားအဖွဲ့ချုပ်နော် ANC လို့ခေါ်တဲ့ရခိုင်မျိုးသားကောင်စီဒီအဖွဲ့တွေကလောလောဆယ်အစိုးရနဲ့စီရေးပိပခါတွေရှိတဲ့အဖွဲ့အစည်းတွေဖြစ်တာကြောင့်သူတို့ကတော့ဒီအပြစ်ခတ်ရစေးတဲ့မှာပါဝင်လက်မှတ်ရေးထိုးဖို့မထင်သွင်းတော့ပဲနဲ့ကျွန်တော်တခါတည်းဂျီဘောပေါ့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်တက်ရောက်ဖို့ဆိုပါမှဒီဆွေးနွေးဆုံးဖြတ်ကြရတယ်ဗျနောက်ကျွန်တော်တို့အစိုးရနဲ့လက်တော်ဒီတိုက်ခိုက်မှုတွေရှိနေတဲ့ဒီပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးပေါ့လေကျွန်တော်တို့တအံအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ပေါ့အဲ့တပ်ဖွဲ့နဲ့တပ်ဖွဲ့နဲ့ကတော့အစိုးရနဲ့ဒီဥအောင်မင်းတို့နဲ့တစ်ချိန်ဆွေးနွေးပြီးသားဖြစ်တယ်အဲ့တော့အဲ့ဒီလုပ်ငန်းစဉ်အတိုင်းပဲသူတို့နဲ့ဆက်လက်ဆွေးနွေးမယ်ဆက်လက်ဆွေးနွေးပြီးတော့ပြည်နယ်စစ်ပြည်တော်စုစင်တော်မျိုးပေါ့ဒီနှစ်ဖက်သဘောတူဆိုင်ရချုပ်ဆိုပြီးမှ NCA ကိုလက်မှတ်ရေးထိုးရေးဆိုတော့ဆက်လက်သွားမယ်ဆိုပြီးမှဆုံးဖြတ်ပါတယ်ဗျနော်ဒီကုကံအဖွဲ့ဖြစ်တဲ့ MNDAA ပေါ့လေဒီကုကံအဖွဲ့ကတော့နိုင်ငံတော်သမ္မတရေးနဲ့ MNDAA ရဲ့ခေါင်းဆောင်ပိုင်းခေါင်းဆောင်နဲ့တိုက်ရိုက်ဒီပေါ့စကားပြောဆိုနေတယ်ဆက်သွယ်ဆောင်ရွက်နေတယ် ဖြစ်တာကြောင့်မို့သူ့ကိုတော့လက်မှတ်ရေးထိုးတဲ့မှာမထည့်ပဲနဲ့နိုင်ငံတော်ကျန်ရာကြီးဒီအစိုးရဘက်ကနေပုံမှန်ပဲဒီကံဆောင်ရွက်သွားမယ်ဆိုတဲ့သဘောထားမျိုးသိရပါတယ်ဗျာ။နောက်ဒီရခိုင်တပ်မတော်လို့ပြောတဲ့ AA အဖွဲ့ကတော့လောလောဆယ်သူက KIO ဌာနချုပ်လိုင်စာမှာပဲသူအခြေစိုက်ထားတဲ့အတွက်ကြောင့်မို့ဒီလောလောဆယ်တိုက်ပွဲတွေမဖြစ်ဖို့အတွက်ကတော့ KIO နဲ့ညီညာဆောင်ရွက်ကြဖို့ပေါ့တိုက်ပွဲတွေထိန်းသိမ်းဖို့ဆွေးနွေးတယ်။နောက်ပြောတော့မှာဒီအခုလောလောဆယ်ဒီပြစ်ခတ်ရစရေးလက်မှတ်ရေးထိုးရေးထဲမှာNCO လက်မှတ်ရေးထိုးတဲ့မှာပါဝင်မဲ့ ALP ပေါ့ရခိုင်လွတ်မြောက်ရေးပါတီနောက်လက်မှတ်ရေးထိုးပဲနဲ့ကျွန်တော်နိုင်ငံရေးဆွေးနွေးပွဲကိုပါဝင်မဲ့ရခိုင်အမျိုးသားကောင်စီအဲ့ဒီအဖွဲ့နှစ်ဖွဲ့နဲ့အဒီရခိုင်တပ်မတော် AA တို့ကိုသုံးဖွဲ့ပူးပေါင်းပြီးတော့ရခိုင်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ပါဝင်ဖို့အတွက်ကိုလည်းဆွေးနွေးညှိနှိုင်းကြတာရှိပါတယ်ဗျ
ဒီတိုင်းငံလုံးပြစ်ခတ်ရစဲရေးအစည်းအဝေးကိုတက်ရောက်ဖို့ဒီဖိတ်ကြားခြင်းမခံရတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီအစိုးရဒီတက်နယ်ရောအပြစ်ခတ်ရစဲရေးအခြေအနေရောဘယ်လိုရှိမလဲခင်ဗျာ
ကျွန်တော်ဒီလိုလက်မှတ်မရေးထိုးတဲ့အဖွဲ6ဖွဲ့ပေါ့လေအဲ့ဒီအဖွဲ့တွေအတွက်ကတော့လက်မှတ်ရေးထိုးပြီးတဲ့တန်တဲ့အဖွဲ့တွေလိုပဲတန်းတူဆက်ဆံဖို့နဲ့စီရေးရာတိုက်ခိုက်တာတွေမလုပ်ဖို့ဆိုတော့လေဒါဘယ်လိုပြောမလဲအာမခံချက်ရယူပါတယ်ဗျာနောက်တစ်ချက်ကတော့ဒီလိုလက်မှတ်မရေးထိုးခင်ပါပဲဒီမတရားသင်ဥပဒေဖြစ်တဲ့စက်ခွန်တစ်ကိုပယ်ဖျက်ဖို့ဆိုတာလည်းသဘောတူတယ်လို့သိရပါတယ်ဗျာ
အခုကဒီအစိုးရနဲ့ဒီဘက်က ST အကြမ်းမှဟိုရရှိခဲ့တဲ့သဘောထားပေါ့နော်
ဟုတ်ကဲ့အခုသိရတဲ့လောက်ကတော့သူပြပြရတဲ့အသိရတဲ့လောက်ဆိုရင်တော့ကျွန်တော်ဒီလက်မှတ်ရေးထိုးရေးကိုကတော့ဒီလ29ရက်နေ့ကနေအော်တိုဘာလပထမပတ်တွင်မှဆောင်ရွက်ကြဖို့ဆိုတော့လေနှစ်ဖက်အကြမ်းအဖြစ်သဘောတူထားတယ်ပေါ့လေအခုနောက်ဆုံးရရှိထားတဲ့အခြေအနေရဆိုရင်တော့သိရတဲ့လောက်ဆိုရင်တော့အော်တိုဘာ1ရက်2ရက်3ရက်ပေါ့ဒီကျပိုင်းတွေတွင်မှဖြစ်နိုင်ပေါ်ရှိရလို့လေသိရပါလေဗ
ျဒါကတော့နေပြည်တော်ကိုရောက်ရှိနေတဲ့ VOA သတင်းတော့ကိုမိုးစော်ကိုကိုအောင်ကဆက်တယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးနိုင်မှုနိုင်ငံတော်သမ္မတဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေချိန်မှာပဲတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမတက်မတော်တို့အကြားတိုက်ပွဲတွေကဖြစ်ပွားနေဆဲဖြစ်ပါတယ်ဒီမနက်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်ကြောင်မဲမြို့နယ်ဘက်မှာမြမတက်မတော်နဲ့ TNLA တအောင်းပလောင်အဖွဲ့တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ NCA လက်မှတ်ရေးထိုးဖို့သဘောတူထားတဲ့တောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA အပါဝင်ကချင်လူမျိုးရေးအဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်အခြေအနေအပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရကိုယ်စားလှယ်တွင်နဲ့တိုင်းဒေသထိပ်သီးခေါင်းဆောင်တွေအပြစ်ခံရစဲရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးနိုင်ဖို့တွေ့ဆုံဆွေးနွေးနေတဲ့တချိန်တည်းမှာပဲမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ဟာတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါဒီကနေ့မနေ့ဖက်မှာရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်နဲ့ကြောင်မဲမြို့နယ်ဘက်မှာ TNLA တောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားနေစေလို့ TNLA ပြန်ကြားရေးရာရှိဗိုလ်ကြီးတန်အကျော်ကအခုလိုပြောပါတယ
်ဒီမနေ့6နိုင်ခွဲလောက်ကတကယ်ဝင်ခွန်နိုင်ချင်းတိုးတဘကတော့တရရတင်းနဲ့ဆီရဆီကတော့တမကူကူနဲ့တမန်မတူဖြစ်တယ်ဒီနေ့ဖြစ်ရတော့ဒီခေတ်ကြတော့မှုတော့မကြည့်ရဘူးမနေ့ကမနေ့ဆယ်နိုင်ကနေ့ဆယ်နိုင်ခွဲကြောင်မဲမြို့နယ်တရပန်းစာကြီးရောအနည်းမှာလုံးကဘာလဲတိုင်းကိုရှိခုနဲ့ဆူရဘက်ကတမကူကူမနအဲ့မှာနိုင်ဝဲလောက်တက်ဝဲဖြစ်တယ်အဲ့မှာတိခါကြဆုံးမှုလည်းဒီလိုတော့မရှိဘူးဆူရတက်ကလည်းတူကြတယ်လို့ကြည့်ရတယ်ဒီကုခိုင်ကမှကျတော့ညနေတနင်္လာကျတော့နေနေနိုင်တနင်္လာကစားတယ်တက်ဝဲဖြစ်တဲ့အကြောင်းရင်းကတော့အဓိကရီးတယ်လာစံပန်းလိစံမှာဒီဆူရဘက်ကတိုင်းအားထမန်ပူချထားတယ်ရဲ့လက်ရေးခါဒီထမန်ပြည့်ဖြစ်တဲ့ကျလို့နေတဲ့တက်ကိုထက်ချက်မပွားလိုက်လမ်းပြစ်စုတက်ခဲ့တယ်
အခုဖြစ်ပွားနေတဲ့တိုက်ပွဲတွင်ထိခိုက်ကြဆုံးမှုကိုတော့အတိမပြုတ်နိုင်သေးသလိုအစိုးရတပ်မတော်ပိုင်းမြဝတီသတင်းဌာနကတော့ TNLA တပ်ဖွဲ့တွေကနေပန်ဝါရွာနီးမှာရဲတအုပ်ကိုဖမ်းဆီးသွားလို့နေမြေရှင်းလင်းမှုတွေလှုပ်ဆောင်နေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလဇန်နဝါရီစပြီးတော့ TNLA တောင်းပလောင်တပ်ဖွဲ့အခြေပြုလှုပ်ရှားရာကြောင်မဲကုတ်ခိုင်နမ်မတူနန်းဆောင်ဒေသဘက်မှာအစိုးရစစ်တပ်ကနေအင်အားတိုးချဲ့ချထားပြီးထုစစ်ဆင်မှုတွေပိုက်စိတ်တိုက်လှုပ်ဆောင်လာလို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တယ်လို့လည်း TNLA ဘက်ကပြောပါတယ်အလားတူ NCA အပြည့်ရသဘောတူစာချုပ်ကိုလက်မှတ်ရေးထိုးသွားမယ်လို့ဆုံးဖြတ်ထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSS SSA တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားမှာရှမ်းပြည်နယ်လွယ်လင်ခရိုင်မိုင်းပုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စက်တင်ဘာလ9ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းတွေကိုတော့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့တောင်ကြီးမြို့ဆက်ဆံရေးယုံတာဝန်ခံဘူမှုဆိုင်ဦးကအခုလိုပြောပါတယ်။
ဒီဖ
မလို့အကြတော့ကျွန်တော်ဒီမင်းကြီးဆင်းလေးဆိုပြီးတော့လေကျွန်တော်တို့ဒီရှိတဲ့နေရာကျွန်တော်တည်ရရတယ်ပါလေဆိုရင်သူကလိုက်ပြီးတော့မင်းကြီးဆင်းလေးရတော့လိုက်ရှာနေလို့ပေါ့နော်အဲ့လိုဖြစ်သွားတာဒီခါတော့ရှိတယ်လို့ပြောတယ
်လွယ်လင်းခရိုင်မိုင်းပုံမြို့နယ်ရှေ့ဘက်ဆယ်မိုင်ကွာစံပူးကြီးရွာနားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့နှစ်ဖက်သက်တွေထိခိုက်ဒေဆိုးမှုများပြားတယ်လို့မိုင်းပုံဒေသခံသူကပြောပါတယ်အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လက်ရှိတည်ဆောက်နေတဲ့ငင်းချမ်းကြီးကိုထိခိုက်မှာကိုမလူလားသလိုတမတော်ဘက်ကနေထိုးစစ်ဆင်မှုတွေရှောင်ရှားတင်းတယ်လို့တောင်ပိုင်းရှမ်းပြည်တမတော်ရဲ့တောင်ကြီးမြို့ဆက်ဆံရေးယုံတာဝန်ခံဘူမူဆိုင်ဦးကပြောပါတယ်။ကချင်ပြည်နယ်ပမော်ခရိုင်ရွှေကူမြို့နယ် KIU ကချင်လွတ်လပ်ရေးဖွဲ့တိုင်ရင်စနစ်အခြေပြုရာဒေသဘက်မှာလည်းမြန်မာတမတော်ဘက်ကနေထိုးစစ်ဆင်နေတာကြောင့်စက်တင်ဘာလ9ရက်နေ့ကနေ10ရက်နေ့ထိတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့ KIU ဘက်ကပြောပါတယ်။လက်ရှိဖြစ်ပွားနေတဲ့ထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးပေမဲ့မြန်မာတပ်မတော်ဘက်ကနေအင်အားတိုးချက်ထိုးစစ်ဆင်နေတဲ့အနေအထားကြောင့်တိုက်ပွဲထပ်မံမဖြစ်ပွားအောင်ထိန်းသိမ်းဖို့အတွက်အခက်အခဲရှိနေတယ်လို့ GIO လုပ်ငန်းညှိနှိုင်းရေးဖွဲ့ခေါင်းဆောင်ဦးတောင်ခါကပြောပါတယ
်အခု NCA process မှာလုပ်နေတဲ့အဆင့်ဟာဒီတိုက်ပွဲတွေကိုမလျှော့ချနိုင်တဲ့အပြင်နော်တိုင်းရင်းသားတွေဘက်ကနေနိုင်ငံရေးရဆိုရင်ကြောင်းချမှုတွေကိုပို့ပြီးတော့မြင်နေရတာပေါ့ဒီ NCA process ကိုအကောင်းဆုံးဖြစ်အောင်ဟိုအနိုင်ရရှိရေးမှုကိုအဓိကမထားဘဲနဲ့အားလုံးလက်ခံနိုင်မဲ့မှုကိုချင်းချင်းပြီးတော့ dialogue process ကိုဆက်သွားနိုင်ရင်ဒါကမြန်မာပြည်ရဲ့အကောင်းဆုံးလမ်းကြောင်းဖြစ်မယ်လို့
မြန်မာဆိုရကိုယ်စားလှယ်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ထိပ်သီးခေါင်းဆောင်တွေကနေအပြည့်ရဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းနေချိန်မှာမြန်မာတပ်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်မှုတွေစစ်အာတိုးချဲ့မှုတွေပြုလုပ်နေတဲ့အပြင်ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေနေထားကြောင့်လက်ရှိကြိုးပမ်းနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပေါ်တန်တရာရှိနေတယ်လို့လည်းတိုင်းဒေသခေါင်းဆောင်အများစုကရှုမြင်နေကြပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်
ပြည်ရဲ့အမေရိကန်တန်ရဲ့ဗိုလ်တဖူးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အတိုက်ခံပါတီ NND ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေအပေါ်မှာတားမြစ်ချက်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။မတရားအသိဉာဏ်ခံရတဲ့အဖွဲ့အစည်းတွေနိုင်ငံတော်ကိုလက်နက်ကင်ဆန့်ကျင်နေတဲ့အသိအဖွဲ့တွေရဲ့လုပ်ငန်းတွေကိုကူညီဆောင်ရွက်ပေးတာငွေကြေးထောက်ပံ့ကူညီတာတွေမလုပ်ကြဘို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူ့ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေကိုအထူးသတိပေးတားမြစ်ချက်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းတိုင်းရင်းဒေသတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကြောင့်ဒီလိုအဖွဲ့အစည်းတွေနဲ့ဒေသခံနိုင်ငံရေးအဖွဲ့အစည်းတွေပုံကိုယ်တွေထိစပ်မှုတွေကလည်းရှိနေပါတယ်။အပြည့်အစုံကို VOA ရန်ကုန်ရုံးကမတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာသူတို့ပါတီကိုယ်စားလှယ်လောင်းတွေကိုအခုလိုတတိပေးထားတာဖြစ်ပါတယ်။ထုတ်ပြန်ချက်မှာလွှတ်တော်ရွေးကောက်ပွဲဥပဒေမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံရပြီးနောက်တည်ဆဲဥပဒေတရရဲ့အရမတရားအသိအဖြစ်ကြေညာခံထားတဲ့အဖွဲ့အစည်းအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်တယ်လို့နိုင်ငံတော်ကသတ်မှတ်ထားတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်များနိုင်ငံတော်ကိုလက်နက်ကင်ဆန့်ကျင်နေတဲ့တောင်းကျမ်းသူအဖွဲ့အစည်းများသို့မဟုတ်လူပုဂ္ဂိုလ်များနဲ့ဆက်သွယ်ကြောင်းခိုင်လုံတဲ့အထောက်အထားရှိခဲ့ပါကလွှတ်တော်ကိုယ်စားလှယ်အနေနဲ့ရုတ်သိမ်းခံရနိုင်တယ်လို့ပြထန်းထားကြောင်းဖော်ပြထားပါတယ်ဒီထုတ်ပြန်ချက်ထုတ်ပြန်ရတဲ့အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုအလုံးအမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကအခုလိုပြောပြပါတယ
်ကျင်းပြည်နယ်ရှမ်းပြည်နယ်တွေမှာအပြင်ကချင်းပြည်နယ်မှာရောဒီမွန်ပြည်နယ်မှာရောကဒီကိစ္စတွေရဲ့အဖွဲ့အစည်းနဲ့ပြည်ထောင်စစ်သားတွေရှိတယ်အဲ့ဒါကမှကိုယ်ကလည်းပြောမဆိုမှဖြစ်ရင်နောက်တစ်ခါရုပ်ောက်ဝတ်သူနိုင်ရင်အဲ့ဒီဟာကိုအကြောက်ကြောက်ပြီးထောက်တဲ့အခါမှာကိုယ်လည်းဖြစ်ကတည်းကရုပ်သိခါရတဲ့အခါမျိုးဖြစ်မှဆိုလို့အဲ့ဒါကြိုပြီးတော့ထောက်ထားတာမဆရာဖြစ်မှာရောတက်မတော်ဆိုရဖြစ်မှာရောတုံးတဲ့အတုံးလုံးတို့ရှိတယ်ဥပဒေကမြည်သူပင်ဆိုစီကာမှုဆိုပြီးတော့မှဥပဒေမြက်ွက်ပြီးတော့ညှဉ်းပြချက်တွေလုံးမင်းနဲ့ဖြစ်ရတာကျွန်တော်ခါပေါင်းများလုံးလို့အကြည့်လို့အဲ့လိုဖြစ်ရပေါင်းများလို့ချုပ်ပြီးတော့ကျွန်တော်ထောက်ထားတာဥပဒေကိုလူလူဆွဲဆန့်တာမျိုးဖြစ်မှဆိုလို့အဲ့ဒါမျိုးကျွန်တော်ချုပ်ပြီးပြီးသတိအဘိုးတွေလောက်တာပ
ါလက်ရှိမှာတီစဲလွတ်တော်ရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒုတိယညွှန်ကြားရေးမှူးတဦးကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်ဒါဥပဒေပါအဲ့ဒါတော့ဟိုအချင်းနေအကြောင်းမျိုးမျိုးပေါ်မူတည်ပါလိမ့်မယ်ခင်ဗျနော်ဆိုလိုတာကအခုကျွန်တော်တို့ငြိမ်းချမ်းရေးတွာလက်မှတ်ရေးထိုးဖို့တော့ပေါ့ Nanya tamu lain ni, tu, jenis gaya fuzi ni, tu ye bor, no. Alu tu dia jaya, contohnya alu ada jauh lu lom ni mac. Alu tu dia jauh, dah bahadur lom deh sura. Tua yeje si, tu di mo lu dua, tu me nai yasi bo dua go. Tahu ni lu punya, diluce me ngau, me ya ngau deh, me lom be. Solo set, cik set terus, ni beje madu ni. Umur ni mac, diluce atenan, memar eh, dua lom ni, tu ye lusau ni yeje bo mudi balik.
ที่เราจะยึดเกาะไปก็ไม่ใช่งานนั่นเท่าสิ่งที่จะลงทะเยนี่มาทบทวนทารีนยุ่งจัดจัดเตรียมยันเจ้าหน้าท้องสิ่งที่ทบทวนจะมาป่าวเนี่ยสามยันน่าเชื่อสาบิสเช่าอียาเยี่ยกเอาไว้ด้วยเมื่อเสียสิ่งนั้นมาที่จะอุบลิตเยี่ยกุบเชื่อยุ่งจัดจัดตามยันเช่าเตยเยี่ยกุบเชื่อคุณผิวจะบาดตั้งเมื่อเช่าตัวมโหสีกันเช่าเตยเยี่ยกุบเชื่อพบเพียบปากาที่จะอุบลิยาเยี่ยยุ่งขยันในเนื้อทบทวนทารีจังลุดดอกกุ้งเลยด้วยนี่เนี่ยขัดด က်ကင်အဖွဲ့အစည်းတွေနဲ့တွေ့ဆုံနေရမှုတွေရှိနေကြောင်းဒီအပေါ်မှာဥပဒေအရမထိခိုက်နိုင်ဘူးလို့ထင်မြင်မိကြောင်းကချင်ပြည်နယ်စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကဥက္ကဋ္ဌနိုင်ငံကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။စိုးရိမ်မှုမရှိဘူးခင်ဗျ။အဲ့ဒီကိစ္စမျိုးကတကယ်လို့စိုးရိမ်ရမယ်ဆိုရင်သူ့ဒေတာအခြေအနေအရခမများများကတော့ပြည်နယ်တိုင်းမှာကတော့အနေနဲ့အများအားလုံးရှိကြတော့ဒီကိစ္စကိုစိုးရိမ်ရတဲ့အနေထားမျိုးအနေနဲ့ကျွန်တော်တို့ကယူဆလိုက်ရင်ကျွန်တော်တို့အနေနဲ့သွားဖို့လာဖို့တွေ့ဖို့ဆိုဖို့ပြောဖို့ဆိုဖို့ကအစခက်ရှိနိုင်တယ်လို့ဒီလိုမျိုးမလဲမဆောင်သားလို့တွေ့တာနဲ့မလဲမဆောင်သားလို့ပြောကြဆိုကြတာနဲ့မျိုးမျိုးရှိပါလေခင်ဗျာကျွန်တော်တို့နေမှာဆိုရင်အဲ့လိုမျိုးဒါဆိုရင်ကျွန်တော်တို့အခုသွားနေတဲ့ဘန်းချောင်းကိုအများကြီးအနောက်အချက်ဖြစ်သွားစေမှာဖြစ်တဲ့အတွက်ကြောင့်အကျူတကွပဲလက်တွဲပြီးတော့နေထိုင်ကျင်တဲ့ဆန္ဒပြင်းပြတဲ့အချိန်တကယ်လည်းလိုအပ်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်စိုးရိမ်မှုမရှိပါဘူးခင်ဗ
ျမဲဆဲစည်းရုံးမှုနဲ့စုဝေးဟောပြောမှုတွေမှာရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီကံချက်တွေကနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်စေတယ်လို့နိုင်ငံရေးပါတီဝင်အချို့ကပြောဆိုနေပေမဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းသာလုပ်ဆောင်မှာဖြစ်ကြောင်းရှော့ပေါ့ပေးဖို့အစီအစဉ်မရှိကြောင်းတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်
မမေခါတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဗုဒ္ဓဘုနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ VOA ရဲ့နေ့စဉ် TV အစီအစဉ်ကို Asia Set 7 Juru ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကတလဲကြီးညာပေးပါမယ်ရှင်
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Greece, Italy နဲ့ Hungary နိုင်ငံတို့အနေနဲ့ရွှေပြောင်းဒုက္ခသည်တွေအရေးမနိုင်မနှင်းဖြစ်နေတာကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်36,000တို့ကိုခွဲဝေလက်ခံကြဖို့ဥရောပသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်အရေးကိုစည်းစည်းလုံးလုံးနဲ့ရင်ဆိုင်ဖြေရှင်းကြဖို့ကိုလည်း Mr. Juncker ကဒီကနေ့ဗုဒ္ဓဟူးနေ့ဥရောပပါလီမန်မှာမင်ကွန်းပြောစင်မှာထည့်သွင်းပြောဆိုသွားပါတယ်ရှင်။မြန်မာနိုင်ငံမှာနိုဝင်ဘာလကျရင်ကျင်းပမယ့်ရွေးကောက်ပွဲတွေမတိုင်ခင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆံရသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့သမ္မတဦးသိန်းစိန်ကတိုင်းရင်းသားလူမျိုးစုလက်နက်ကန်အဖွဲ့တွေရဲ့ခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ညပြည်တော်မှာဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲအတွင်းသမ္မတဦးသိန်းစိန်ကအဲ့လိုပြောသွားတာဖြစ်ပြီးတော့ဒါဟာဖြင့်ရွေးကောက်ပွဲအတွက်တရားဝင်မဲဆွယ်စည်းရုံးမှုစတင်ပြီးတဲ့နောက်အများပြည်သူရှေ့ကိုသမ္မတဦးသိန်းစိန်ပထမဆုံးစကားပြောတာဖြစ်ပါတယ်။ Syria နိုင်ငံအနောက်မြောက်ပိုင်း Idlib KI တွင်းကအဓိက၄ရက်အခြေဆိုင်စခန်းတစ်ခုကိုအစိုးရတပ်ဖွဲ့တွေထံကနေအစ္စလာမ်ရဲ့အစွန်းရောက်တွေသိမ်းယူလိုက်တယ်လို့ Syria နိုင်ငံပိုင်ရုပ်မြင်သံကြားနဲ့စစ်ရေးလေ့လာတဲ့အဖွဲ့တို့ကပြောဆိုပါတယ်။အစ္စလာမ်ရဲ့အစွန်းရောက်တွေနှစ်နှစ်နီးပါးတိုက်ခိုက်နေတဲ့အဘူဒူဟာစစ်တပ်လေရင်ကွင်းကနေအစိုးရတပ်တွေဆုတ်ခွာခဲ့ရတယ်လို့ဒီကနေ့ Syria နိုင်ငံပိုင်သတင်းဌာနကကြေညာသွားပါတယ်။ Al-Qaeda နဲ့ချိတ်ဆက်တဲ့ Al Nusra တပ်ဦးနဲ့မဟာမိတ်အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့တွေကစစ်တပ်ပိုင်လေတပ်အခြေဆိုင်စခန်းတစ်ခုလုံးနီးပါးကိုထိန်းချုပ်ထားလိုက်ပြီလို့ Britain အခြေဆိုင် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလည်းပြောဆိုထားပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်ရှင်အစီအစဉ်မှုကကျွန်မစုမမအခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်နောက်ည9:00နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
Thank you.
This program has come to you from the Voice of America, Washington.